Welcome to the Voice of America in Burmese.
Mingla nan nak kem khmyat taw da shin a lo shu lan chat mi ya ba le VOA American tan ga ni 2018 khu ni zon la 6 ye in ga ni minute phe a si sin ni go American pi taw su myo lo Washington DC ga ni dai yai thau pin pye ni ba bi kilometer 30 ni 40 49 do ga ni phan yu na sin nan ja da lo VOA ye Facebook samina ga le a chein ne de bi ni thau lwin pye ni ba le khmyat ကျွန်တော်စံမိုးဝီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျမကတော့ဆုမြတ်မမရှင်လန်ဒန်မြို့မှာစနေနေ့ကအကြမ်းဖက်တိုက်ခိုက်ခဲ့သူ၃ယောက်ထဲက၂ယောက်ရဲ့နံပါတ်တွေကိုရဲကထုတ်ပြန်လိုက်ပါတယ်ကတားနိုင်ငံနဲ့အိန္ဒိယချင်းအရှေ့အလယ်ပိုင်းနိုင်ငံတွေကြားမှာတန်တမာရေးကျင်းပနေပေမဲ့ကတားနဲ့အမေရိကန်စည်ရေးပူးပေါင်းဆောင်ရွက်မှုတွေထိခိုက်ပါမဟုတ်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်သတင်းတွေကိုကိုကျော်အောင်လွင်နဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေပြီးကြားရမယ့်အချိန်မှာဆိုရင်တော့
အဲကျွန်တော်တို့ဒီအဲတသုံးကတော့အဲလေယာဉ်ခွေးမှာသွားကြိုတာပေါ့အဲ့ဒါကတော့အမေဆူရဲ့လှုပ်ချုံရေးအရာ
ကနေဒါနိုင်ငံတိုရွန်တိုရေစိတ်မှာဒေါအောင်ဆန်းစုကြည်ကိုသွားရောက်ကျူးဆွခဲ့တဲ့ကိုအောင်မိုးပြောပြသွားတာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းသတင်းတော်မှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါပြင်ပစိဖိတ်ဒေသအပေါ်အမေရိကန်ရဲ့အမြင်သဘောထားအကြောင်းနောက်ပြီးတော့မြန်မာပြည်မှာဘာသာရေးစုတောင်းဝိပ္ပိမှုတွေကိုလွတ်လွတ်လပ်လပ်ပြည်ထောင်ခွင့်ပြုဖို့အတွက်HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့ဆိုတဲ့အကြောင်းစတဲ့အကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုလည်းကြားရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်ကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မေလ3ရက်စနေနေ့ညတော့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်ဤစံတဲ့အရမှနေကြတဲ့အသက်28နှစ်အရွယ်ခူရန်ဘတ်နဲ့အသက်30အရွယ်ရာရှိရိုဝဲတို့ဖြစ်ပြီးတော့တိုက်ခိုက်ခဲ့သူတတိယတစ်ယောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ရဲကပြောပါတယ်။ခူရန်ဘတ်ဟာအိမ်နောင်တဲ့ကလေးနှစ်ယောက်ဖခင်ဖြစ်ပါတယ်။သူဟာပါကစ္စတန်မှာမွေးဖွားပြီးတော့ကလေးအရွယ်တွေကမိဘတွေနဲ့ဗြိတိန်နိုင်ငံမှာနေထိုင်ခဲ့သူပါ။သူ့ရဲ့အကြောင်းကိုအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့တာဝန်ရှိသူတွေနဲ့ဒီထောက်လှမ်းရေးဌာနတွေကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကတိရှိထောက်လှမ်းခဲ့ပေမဲ့တိုက်ခိုက်မဲ့အန္တရာယ်ရှိသူအဖြစ်စိုးရိမ်ရလောက်တဲ့လက္ခဏာမပြခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရာရှိရီယိုဝဲကတော့အိုင်ယာလန်နိုင်ငံမှာနှစ်အတော်ကြာကြာနေထိုင်ခဲ့ပြီးတဲ့မော်ရီကိုလူမျိုးလေပြားနိုင်ငံသားဖြစ်တယ်လို့သူ့ကိုယ်သူဆိုထားဘူးကြောင့်ရဲကပြောပါတယ်။လန်ဒန်မြို့ရဲကလန်ဒန်ဘရစ်ဂျ်တံတားပေါ်မှာဖန်ကားနဲ့လူတွေကိုအတင်းဝင်တိုက်ပြီးတော့အနာကဘာရာမားကတ်အရပ်မှာဒီတွေ့ရလူတွေကိုဓားနဲ့ထိုးခဲ့သူ၃ယောက်သုံးကိုရဲကပြစ်ခတ်တပ်ပစ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာ9ယောက်သေဆုံးပြီးတော့လူပေါင်း50ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့မတင်ကားသူတွေကိုနယူးဟမ်နဲ့ဘာကင်ရပ်ကွက်တွေကနေရာတော်တော်များများမှာလိုက်လံရှာဖွေစီးနှင်းမှုတွေကိုလည်းလုပ်ခဲ့ပါတယ်။ဘာကင်ရက်ကွက်ကလိမ့်စာနှစ်ခုမှဖမ်းဆီးခဲ့တဲ့ထဲကအသက်16နှစ်ကနေ60ကြာအမျိုးသမီး9ယောက်နဲ့အမျိုးသား9ယောက်ကိုပုံမှန်မတက်ဘဲပြန်လွှတ်ခဲ့တယ်လို့တင်းနှင်းလာနေညာပိုင်းမှာရဲကကြေညာပါတယ်။တေဆုံးခဲ့သူတွေထဲမှာတခြားနိုင်ငံသားတချို့ပါတယ်ဆိုတာသိထားပြီးအတိအကျဘသူဘဝဖြစ်တယ်ဆိုတာရဲကဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေးကပြောကြားခဲ့ပါတယ်။တေဆုံးခဲ့သူတွေအတွက်အောက်မေ့ဆုတောင်းပွဲကိုတင်းနှင်းလာနေညနေပိုင်းတုန်းကလန်ဒန်ဘရစ်ဂျ်တံတားက Portersfield ပန်းခြံလေးမှာပြုလုပ်ခဲ့ပါတယ်ရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ6နိုင်ငံကလူတွေကိုခရီးသွားလာခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုနိုင်ငံတော်တရားရုံးချုပ်ကအမြန်ဆုံးဆုံးဖြတ်ချက်ချပေးဖို့လိုလားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အီရန်၊ဆီးရီးယား၊လီဗျာ၊ဆူဒန်၊ယီမင်နဲ့ဆိုမာလီယာနိုင်ငံတွေကလူတွေအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်ထားတဲ့အမိန့်ကြေညာချက်ကိုနိုင်ငံတော်တရားရုံးချုပ်ကပြန်လည်သုံးသပ်နိုင်ရေးပေးပို့ခဲ့တဲ့မူခွဲထဲမှာသူ့ဆိုရတရားရေးဌာနကနေရာတကာအများကြိုက်ဆိုင်နှုံးကြိုက်ဖြစ်အောင်ရေးသားထားတယ်ဆိုပြီးတော့ Twitter လို့ခေါ်တဲ့လူမှုကွန်ရက်ကလည်းတဆင့်တင်းလာနေတုန်းကရေးသားတဲ့အထက်မှာသမ္မတ Trump ကတိုက်ခိုက်ရေးသားထားတာပါနိုင်ငံတော်တရားရုံးချုပ်ကိုရှောက်ထားတဲ့နေရာမှာတရားရေးဌာနအနေနဲ့အီရတ်နိုင်ငံကလူတွေကိုပါခီးသွောလာခွင့်ပိတ်ပင်ထားတဲ့မူရင်းအမိန့်ကြေညာချက်ကိုအသုံးပြုတဲ့အကြောင်းလဲသမ္မတ Trump ကရေးသားပါတယ်ဘလိုပဲဖြစ်ဖြစ်တိုင်းပြည်ဘေးကင်းလုံခြုံမှုရှိစေရေးအတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့သူတွေကိုအသေးချာစီစစ်နေကြောင်းတရားရုံးတွေရဲ့လှုပ်ဆောင်မှုတွေဟာနှိမ့်ကွေးပြီးတော့နိုင်ငံရေးတွေပါနေကြောင်း Twitter လူမှုကွန်ရက်မှာသမ္မတ Trump ကလည်းပြီးတော့ရေးသားထားပါတယ
်။အရှေ့လေပိုင်းဒေသမှာရှိတဲ့ကာတာနိုင်ငံရဲ့နောက်9နိုင်ငံသားမှဖြစ်နေတဲ့တန်တမာရေးတင်းမာမှုတွေကြောင့် ဒေသရင်းအမေရိကန်ရဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်။အီရတ်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကစစ်ရေးဆောင်ရွက်မှုတွေကိုထောက်ပို့ရေးအတွက်အမေရိကန်စစ်တပ်လေယာဉ်တွေအနေနဲ့ကတ်တားမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုဆက်ပြီးတော့အသုံးပြုသွားမှာဖြစ်တယ်။အပြောင်းလဲလုပ်ဖို့အစီအစဉ်မရှိဘူးလို့ပန်ဒန်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူပိုမှု Adrian Racking Galloway က VOA ကိုပြောကြားခဲ့တာပါ။အဲ့ဒီဒေတာမှာအမေရိကန်တည်ရှိမှုကိုဟိုးအရင်တည်းကအားပေးခဲ့တဲ့အတွက်ရောဒေတာရင်းလုံခြုံရေးအတွက်ရေရှည်တန်ဋိဌာန်ချဆောင်ရွက်ခဲ့တဲ့အပေါ်မှာပါအမေရိကန်နဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကကတားခေါင်းဆောင်တွေကိုကျေးဇူးတင်တယ်လို့သူကပြောခဲ့ပါတယ်ကတားနိုင်ငံဟာဒီအကြမ်းဖက်မှုတွေကိုအားပေးနေတယ်လို့ဆွဆွဲပြီးတော့အရှေ့လယ်ပိုင်း၅နိုင်ငံဖြစ်တဲ့ဆာဒီအာရေဗျ၊အီဂျစ်၊ဘာရိန်းအရတ်ဆော်ဝါများပြည်တော်စု UAE နဲ့ယေမန်နိုင်ငံတို့အပြင်မော်ဒီဗ်နိုင်ငံတို့ကကတာနဲ့တန်တမာဆက်တွယ်ရေးဖြတ်တောက်တယ်လို့အင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခြေအမြစ်မရှိမခိုင်မာတဲ့ဆွဆွဲချက်တွေအပေါ်ခုလိုဆောင်ရွက်တာဟာမတရားဘူးလို့ကတာနိုင်ငံသားရေးဌာနကလည်းတုံ့ပြန်ခဲ့ပါတယ်။အခုလိုအရှေ့အလယ်ပိုင်းမှာဖြစ်နေတဲ့တင်းမာမှုတွေကြောင့် IS စစ်သွေးကြွတွေကိုချိန်ပုံးနေတဲ့စစ်ဆင်ရေးကိုထိခိုက်မှာမဟုတ်ဘူးလို့ Australia နိုင်ငံရောက်နေတဲ့ American ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဆစ်ဒနီမြို့မှာပြောကြားခဲ့ပါတယ်။
ရာသီဥတုဆိုင်ရာပါရီသဘောတူညီမှုကနေပြီးတော့အမေရိကန်ကခွဲထွက်ခဲ့လို့အပြစ်တင်ဝေဖန်မှုတွေကြုံတွေ့နေရပြီမဲ့လေဒေတာရင်းမဟာမိတ်နိုင်ငံတွေအနေနဲ့စိုးရိမ်ပူပန်မှုတွေမဖြစ်ရအောင်လှုပ်ဆောင်သွားဖို့ဆုံးဖြတ်ထားပါတယ်လို့အမေရိကန်အစိုးရအရာရှိတွေကတင်းလာနေကပြောလိုက်ပါတယ်သမ္မတထရန့်ရဲ့ပါရီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့လောက်ရကြောင့်ကမ္ဘာခေါင်းဆောင်တွေကအမေရိကန်စိုးရအပေါ်မှာမယုံကြည်မှုတွေတိုးပွားနေပါတယ်သမ္မတထရန့်ရဲ့အမေရိကန်ပထမဦးစားပေးဆိုတဲ့မူကြောင့်ဆဲဆုနှစ်နဲ့ချီပြီးရှိလာခဲ့တဲ့အမေရိကန်ရဲ့ဒေတာတွင်ဆိုင်ရာမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိစ္စတွေမှာအားရော့သွားမယ့်အချက်ကိုထည့်သွင်းစဉ်းစားတဲ့နယ်လို့လည်းကမ္ဘာခေါင်းဆောင်တွေကပြောနေကြတာပါလော့ဆယ်ဩစတြေးလျနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson ကတော့သမ္မတထရန့်အစိုးရရဲ့ပြောဆိုချက်တွေထက်လောက်ရက်တွေကိုပဲကြည့်ပြီးတော့အကဲဖြတ်ကြဖို့တရင်တော့တွေကိုစစ်နေမျိုးမှာမနေတော့ကပြောခဲ့ပါတယ်29ချိန်မြောက်အော့စမန်လို့ခေါ်တဲ့ဩစတြေးလျအမေရိကန်ဝန်ကြီးများအဆင့်နှစ်ပတ်လည်ညီလာခံကိုဩစတြေးလျနိုင်ငံစစ်နေမျိုးမှာအခုကျင်းပနေပါတယ်ဒီညီလာခံကိုတက်ရောက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mastin ရဲ့တခြားထိပ်တန်းကာကွယ်ရေးအရာရှိနဲ့တူအမေရိကန်နိုင်ငံသားဝန်ကြီးကရောက်ရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
UAV ရေဒါရတိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကနေဒါနိုင်ငံတိုရန်တိုမြို့ကိုဒေသဆန်တော်ချိန်တနင်္လာနေ့မနေ့ပိုင်းကရောက်ရှိသွားပါပြီ။တောင်ဆန်းစုကြည်ကိုဒီတိုရန်တိုမြို့မှာရှိတဲ့မြန်မာအတိုင်းဝိုင်းကလေးစိတ်မှရောသူတဲခုံမဲ့ Fairmont Royal York Hotel ရှေ့မှာပါကြိုဆိုခဲ့ကြပါတယ်။ကနေဒါနိုင်ငံမှာရှိတဲ့ရိုဟင်ဂျာများအသင်းကလူ20ကျော်ဟာလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျွန်လ10ရက်နေ့အထိ6ရက်ကြာမဲ့ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ဂျွန်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်တွေ့တဲ့အခါမှာ Federal စနစ်နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စတွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးဆိုင်ရာကိစ္စတွေအပြင်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးမယ်လို့ကနေဒါဝန်ကြီးချုပ်ယုံကဂျွန်လ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဂျွန်လ9ရက်နေ့ညမှာတော့ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွှတ်တော်အမတ်တွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာစားမှာပါဂျွန်လ6ရက်နေ့ကျရင်တော့ဒေါအောင်ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌ Conservative Party ကလွှတ်တော်အမတ်တယောက်လည်းဖြစ်တဲ့ Bruce Tenden နဲ့ဦးဆောင်တဲ့ဒီကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာပါဂျွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအတိုင်းဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့စီစဉ်ထားပါတယ်။သူကဂျွန်လ10ရက်နေ့မှာဒီကနေဒါကနေပြီးတော့ဆွီဒင်နိုင်ငံကိုခီးဆက်မှာပါ။ဆွီဒင်ဝန်ကြီးချုပ်တခါလွှတ်တော်ဥက္ကဋ္ဌတို့ရဲ့ဖိတ်ကြားချက်အရဒေါအောင်ဆန်းစုကြည်ဟာဆွီဒင်ကိုသွားရောက်မှာဖြစ်ပါရဲ့ရှင်
။ခေလုံခွင့်တောင်းခံသူတူရကီနိုင်ငံသားမိုဟာမက်ဖူကန်ဆော့ခ်မန်ကိုမြန်မာအာဏာပိုင်တွေကအတင်းပြန်ပို့ခဲ့တာဟာတကယ့်လူခွင့်ရေးချိုးဖောက်မှုပဲလို့ HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောလိုက်ပါတယ်။တူရကီအာဏာပိုင်တွေရဲ့တောင်းဆိုချက်ကြောင့်မိုဟာမက်ဆော့ခ်မန်ကို Mela Naselia Niga Yangon Lizema, Yama Anabaniga, Pansigirava, Pansigirava, Turki Anabaniga, Tuye Nangangu Lemma Gule, Chetain, Tagirava. Mohamed Sokmenet, two Mitazugo, Tanning and Lizema, Luimu Chija Ye Saka Dwayne Naselina Lout, Tainting Tavidon, Tanning and the Saint Turki Nangangu, Timpian Pogirava. American Chesite, Sunni Muslim Badae Council, Futula. Gulen yet lo shamune, Sasade, so the Susan Gulu, Tugu, Dempianpo, Gera le Tibare. Natal Sachau Kune, Turki Nanganga, Ana Temu, Jobamuma, Futula Gulen, Ne Puega, Dawin Shibido, Eri Pueha, Jampe Puele Pite, Subido, Turki Anabaniga, Yusanidaba. Milana Sachau Niga, Mohammed Sukmango, Turki Nangango, Piampo Gavido, Turki Anabaniga, Tugu Sele Pansi Tabi, Tune Taine Pinema, Pimu Sonsan Ye. Sesemuri lopu season tababi. Mohamed Sokmenha, Yangonga, Machagenonga, Pepin Kangayare, Nanganaga, Chang, Tchanga, Mudan to Ulepare. To go to Riganang, Pampolishin, Luquin, Chupokame, and Yashide, Lokanone, Chedel, they go top Yabido. O Chalukore, Luquin, Sanga, Glomaka, Mahamini, Yoner, Chaklomaka, Puriga, and Mane Tangsuago, Chang Chabi Mele, Agulu, Pampoke, Alu, Sovare.
Cambodian Ningamat Ningniga Champare, Ted and Rajuka Puemadi, Taika, Padiga, Tidi Data, Nayani Bong Yaraja, Anna Choka and Tire Winjijo Honsang, a dread suing the Apiani Varish.
Ted Nayo Ningaga, the Ningu, Masumia Munet, Kucho, Omino, Jinja, Togaja, Tipare, Viga Celevio, Tanjuan, Guro, Train Samari, who told him Bimaba. Nanga not taming a pogo, don San Sujia, the Nenali, Dita Sanoji, Menebank, Canadian Nanga, Turundu Mu, Yoshi Dobi Chibare, Zona say any a tea chariot jammer, Dichi, Kizzy, and Dwin, Canada, when you do, Justin Trudone, Dwisson Bido, Factor Warane, Yamaning, Democracy, Pivin, Pionley, Sanya, Kisaya D, Pivin, Ocho Yisanity, Popion, Portoni, Lukun Yisanya, Kisaya D, Pin. Dita drain Lunjo in and Yinya Kisari, who soon is a mallet pitelu, diabare, a piece of Kuzo willing at Timpia Pivalimakia.
Canada Wunjijo, Justin Trudeau, a Pejajane, Danila Nimanet Sanari Matoge, Torundo Muga, Lester B. Pearson, a Pivisaya Lizico, Yalare, Nangano Daminga Boko, Don San Sujigo, Canada Nangasaya, Yamata Amaji, Ucho Muto, Yama Gunduza on Council Wunjo, Mr. Brian Wilfado Obawin, Canada Lotta Amadine, Soya Down Shibri, Toya Chuzo Gajaraba. Don San Sujigo, Donald Lezema, Josure, Chini de Guro, Canada Chesa, Yama, Tetua, Lo Shatu, Kuamuga, Kulu, Piabare.
Generally, Tatogaro, Lee Wema, Tuajura, Edagaro, Missuia Lucho, Ye, Ya, Lumiawa, the Canada Party, Amatachu, Ye, now the Tanyuga, Amutan, the Tamuye, now Generally, Torantuga, Kuni Vide. The people gladly or Eddie Twachu Yara. Generally, Bomari, Jaro, those Missute Hotema, Chu Yara. General Sedin Chiara, General Twikera, Santa Jare Dure Shida, Missu Chure Dure Shida. Hotema Jara Lumiara, Kenya. Hotema Jara cannot in the Tia to Jurassima, Missu Lachu. Santa Jare Dura cannot in the
เสกแน่เราโรชิมะครับเนี่ยอ๋อไอ้เราตะช้าบาเนี่ยทุจาดาตื้มมีดีเลยครับโอ้ตลอดซ้ําสุจิบักก็ไปตัดติอเปลี่ยนสกาပြောดาโหลบาโหลอะไรမျိုးทุจาจาบาเนี่ยตื้มมีบาดีเลยโฮเทลยောက်อ๋อโอเคอเมซูก็เลยโหยောက်นี่อ่ะยามมาตูญิมมามีซาตูบตูเวสิเตตูจูดาตะกินไม่จูดาพี่ตูอ่ะญิมมาดิตุยได้ซะจ้าพ่อพ่อยิยิคิเคมเมจูบาเลยครับเนี่ยตะโหลเมตุยเลยตะโหลรู้มิงลาบาบาญาจูยิตูเปลี่ยนจูพี่แล้วไอ้พ่อพ่อยิยิบาเล နဲ့ဘာကြောင့်ဆန္ဒပြကြရတယ်ဆိုတာကိုတော့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူအန်ဝါကအခုလိုပြောပြပါတယ
်ကျွန်တော်တို့ပြတာကတော့တခြားမဟုတ်ပါဘူးသူကလောက်တာသူရဲ့အလောက်အခိုင်မမှန်လို့ကျွန်တော်တို့အဲ့ဒါအတွေ့အကြုံကျွန်တော်တို့ဆန္ဒပြတယ်မမှန်ဘူးဆိုတာဒီရူဟန်ဂျာပေါ်မှာသူလုံနေတဲ့အဓိကရူဟန်ဂျာပေါ်မှာပေါ့တခြားတိုင်းရင်းသားတွေကိုလေတွေပေါ်မှာလေသူကမြတ်မြတ်တတ်တာမမှန်ကန်ကန်မဆက်ဆံဘူးရူဟန်ဂျာတွေကိုလေသူ့မှာအာဏာရှိပဲမဲ့လေသူကလောက်တင်လောက်တဲ့တွေကလောက်တယ်သူမလောက်ဘူးတစ်ချိန်လုံးဒီရူဟန်ဂျာမရှိဘူးဟာပဲရ ြောနေတယ်ကျွန်တော်အမြင်မှာလူဟညာမရှိဘူးဆိုတဲ့လူကစာမတက်ဘူးသူကစာတက်ပြီတဲ့အဲ့ဒီတမိုင်းကိုလင်လို့မရဘူးဆမတ်တမိုင်းကကျွန်တော်လည်းလင်လို့မရဘူးခင်ဗျားလည်းလင်လို့မရဘူးနောက်တယောက်ပရိုဖက်ဆာပဲဖြစ်ဖြစ်နောက်စာရေးဆရာဖြစ်ဖြစ်ရှုပ်ပုတ်ပြရေးလို့ရတဲ့ဟာမျိုးမဟုတ်ဘူးသူလူဟညာမရှိဘူးကျမတို့နိုင်ငံမှာဒီနိုင်ငံမှာတခါလေးမရှိခဲ့ဘူးအခုလည်းမရှိဘူးဒီနိုင်ငံကိုမသုဒီနာမည်ကိုမသုနဲ့ဆိုတဲ့ဟာအဲ့ဒါလူကမှားနေတယ
်နိုင်ငံတော်အတိုင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ် Justin Trudeau နဲ့ဇွန်လ9ရက်နေ့တွေ့ဆုံတဲ့အခါ Federal Wada နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေအပြင်ဒေတာရင်းလုံခြုံရေးနဲ့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကဇွန်လ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုမြန်မာဒီမိုကရေစီအရေးပြုပြင်ပြောင်းလဲရာမှာကနေဒါကဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ဇွန်လ9ရက်နေ့မှာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွတ်တော်အမတ်တွေနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာအတူစားသုံးကြမှာဖြစ်ပါတယ်။ဇွန်လ10ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌ Conservative Party ကလွတ်တော်အမတ်တဦးဖြစ်တဲ့ Bruce Stanton ဦးဆောင်တဲ့ကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာဖြစ်ကြောင်း Bruce Stanton ရဲ့အထူးလက်ထောက် David Dalrymple က VOA ကိုပြောပါတယ်
။ No particular issue and it will be in order to facilitate a productive visit
don san su ji ne lit daw ma bruce stanton no twet so ne kha ma belo kaisa ko swin lwe ja ma so de jo tin tat mat tha jet daw ma shi ba u myama ko sa le phwe ye khyi sin aw myin ye twe canada myama parliament chit ji phwe ka chou sa saung ye pe daw ma ba naw pi lo myama ko sa le phwe bet ka taung so la da rwe ko ချစ်ကြည်ဖွဲ့ဘက်ကလှုပ်ဆောင်ပေးနိုင်စွမ်းရှိသမျှကူညီဆောင်ရွက်ပေးသွားဖို့ပဲဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအသံဝိုင်းနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းကနေဒါနိုင်ငံကမြန်မာအရေးလှူရှားသူကိုအောင်မိုးကပြောပါတယ
်။မနေ့ဖြန်ကြားရင်သူတို့တူရန်တူရန်ပြီးတော့အော်တိုဝါကိုသွားမယ်ဆိုရင်မနေ့ဖြန်အဲ့ဒီမှာခေါ်နေရှိရသူအော်တိုဝါမှာနေလိမ့်မယ်ဆိုရင်ဒီနေ့ကျရင်တူရန်တိုပြန်လာမယ်ကိုယ့်ရဲ့နေ့ကျရင်တော့ဒီမှာမြန်မာမိသားစုနဲ့တွေ့မယ်နောက်ဒီကနေဒါအွန်တာရီယိုဒီဟိုဝကြီးချုပ်ပေါ့အွန်တာရီယိုဝကြီးချုပ်ပြည်နယ်ဝကြီးချုပ်နဲ့သူတို့တွေ့မယ်ခင်ဗျ
တောင်ဆန်းစုကြည်ဟာဇွန်လ10ရက်နေ့မှာကနေဒါနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ဆူရီဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့လွတ်တော်ဥက္ကဋ္ဌအာဗန်ခရစ်စတန်အာလင်းတို့ရဲ့ဖိတ်ကြားချက်အရတောင်ဆန်းစုကြည်ဟာဆူရီနိုင်ငံကိုတရားဝင်ချစ်ကြည်ခီဆက်လက်သွားရောက်တာဖြစ်ပါတယ်
ကိုယ်စော်ဝင်းလိုင်းတက်ပြတော့တာပါနောက်ထပ်သတင်းတော်တစ်ပုဒ်ကိုဆက်ပါမယ်အာရှပစိဖိတ်ကြီးတက်မှာလွန်ကျွေးနဲ့ပတ်သက်လို့မရေမရဖြစ်နေတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့အမြင်အမျိုးမျိုးရှိတဲ့ပြောကြားမှုတွေကလည်းအကြောင်းအချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလွန်ကျွေးအကြံပေးဦးတောင်းထွန်းကပြောကြားလိုက်ပါတယ်နိုင်ငံကြီးငယ်မြေကြီးမှာလွန်ကျွေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လိုအပ်တယ်လို့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းကျင်းပခဲ့တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာဦးတောင်းထွန်းကပြောကြားခဲ့တာဖြစ်ပါတယ်လုံခြုံရေးနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးတွေကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကျွမ်းကျင်သူပညာရှင်တွေပါဝင်တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအကြမ်းဖက်မှု NDA နဲ့ဘယ်လိုပူးပေါင်းတိုက်ဖြတ်မလဲဆိုတာတွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အရှလုံခြုံရေးထိပ်သီးဆွေးနွေးပွဲ Shangri-La Dialogue 2017ကိုဇွန်လ2ရက်နေ့ကနေ4ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပခဲ့ပါတယ်အာရှပစိဖိတ်ဒေသလုံခြုံရေးအပါအဝင်နိုင်ငံတကာလုံခြုံရေးနဲ့ပတ်သက်လို့16ကြိမ်မြောက်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာဒီကနေ့ကမ္ဘာမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း90ကျော်ကကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေ၊ကျွမ်းကျင်ပညာရှင်တွေပါဝင်ဆွေးနွေးတဲ့ဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာအန္တရာယ်နဲ့ရင်ဆိုင်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုခေါင်းစဉ်မျိုးစုံခွဲပြီးဆွေးနွေးခဲ့ကြတာပါ။လုံခြုံရေးပူးပေါင်းဆောင်ရွက်မှုပုံစံတင်များ New Patterns of Security Cooperation ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းပါဝင်ဆွေးနွေးပါရယ်။ကမ္ဘာကြီးရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်ပွဲပြီးဆုံးချိန်တည်းကဆိုရင်ဘယ်တော့မှမနဲ့မတူအောင်လို့မရေရာမသေးချာမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတောင်းထွန်းကဆွေးနွေးသွားခဲ့ပါရယ်။အာရှပစိဖိတ်ဒေသလုံခြုံရေးအတွက်အရင်ကဥဆောင်ပါဝင်ခဲ့တဲ့အမေရိကန်ရဲ့ဥဆောင်လိုစိတ်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးမရေရာမှုတွေကိုပိုဖြစ်စေတယ်လို့အခုလိုပြောကြားခဲ့ပါရယ်
။ US today is sending mixed signals and thisHas an effect on the security architecture here.
အမြင်မျိုးမျိုးဖြစ်စေတဲ့အမေရိကန်ရဲ့ပြောကြားမှုတွေကအာရှပစိဖိတ်ဒေသလုံခြုံရေးဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်။သမ္မတ Trump ပြောကြားခဲ့တာကိုကိုးကားပြီးတော့ပြန်ပြောရမယ်ဆိုရင်လုံခြုံရေးအကူအညီလိုနေတဲ့နိုင်ငံတွေက
လုံညုံရေးဆိုင်ရာကုန်ကျစရိတ်တွေပေးဖို့လိုပါမယ်မပေးဘူးဆိုရင်အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ဘာသာကာကွယ်ရေးဆောင်ရွက်ရလိမ့်မယ်လို့ပြောခဲ့ပါတယ်အဲ့ဒီလိုပြောခဲ့တဲ့အတွက်ဒေတာရင်းနိုင်ငံတွေကိုဘလို့အိပ်ပဲတက်ရောက်သွားစေခဲ့ပါသလဲတစ်ဖက်မှာကြပြန်တော့အမေရိကန်ကာကွယ်ရေးဝန်ကြီးကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့နိုင်ငံတွေအောင်မြင်တိုးတက်တယ်ပူးပေါင်းဆောင်ရွက်မှုမရှိရင်ဆွတ်ရုပ်တယ်ဆိုတာတမိုင်းမှာရှင်းရှင်းမြင်တွေ့ကြရပြီလို့ပြောခဲ့ပါတယ်မဟာမိတ်နိုင်ငံတွေအကြားခိုင်မာတဲ့ဆက်ဆံရေးရရှိဖို့ဆိုရင်သဘောတူညီချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်လောလောဆယ်မှာတော့ကျွန်တော်တို့ဒေတာလုံခြုံရေးအတွက် NRG အမေရိကန်စီကလိုအပ်တဲ့အာမခံချက်မျိုးမရသေးပါဘူး
လုံခြုံရေးအန္တရာယ်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေထဲမှာနည်းပညာနဲ့လူမှုကွန်ရက်တွေကိုအသုံးပြုသူများလာတာလည်းပါဝင်တယ်လို့လုံခြုံရေးအကြံပေးဦးတောင်ထွန်းကပြောသွားပါသေးတယ်။ Facebook လူမှုကွန်ရက်အသုံးများတဲ့နိုင်ငံတွေမှာသတင်းမှားဖြန့်တဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ပြောကြပြီးနိုင်ငံတွေရဲ့တည်ငြိမ်အေးချမ်းမှုထိခိုက်အောင်နည်းပညာကိုအသုံးချနေတာတွေတားဆီးဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ်
။ Today those disseminating disinformation are having a field day. They can createfake news leak it and spread it without much difficulty
ဒီကနေ့မှာသတင်းအမှားဖြန့်ကျင်သူတွေအတွက်အခွင့်အကောင်းရနေပါတယ်သတင်းမှားတွေဖန်တီးပြီးအခက်အခဲမရှိဖြန့်ဝေနေပါတယ်သတင်းမှားပြဿနာကိုမြန်မာနိုင်ငံကြုံတွေ့ခဲ့ရပြီးပါပြီပြီးခဲ့တဲ့လတုန်းကပဲနိုင်ငံပေါင်း150ကျော်စိုက်ဘာတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကိုကြီးချင်းအဖြစ်ကမ္ဘာကြီးမှာအနေရအစ်စ်ကိုကျော်လွှားနိုင်မှုစ조사နေရစေဆိုတာသိနိုင်ပါတယ်online ပေါ်မှာရာဇဝတ်မှုမြောက်ဆောင်ရွက်နေတာတွေကိုနိုင်ငံနေနေနဲ့နှိမ်နှင်းတဲ့တစ်ချိန်တည်းမှာငြင်းငြမ်းတည်ငြိမ်မှုပြက်ပြားစေမဲ့လုပ်ရမျိုးလုံးဝမလုပ်နိုင်အောင်တားဆီးတယ်မှာလေ
အခုလိုကဘာကြီးမှာလုံခြုံရေးအနေအထားတွေပြောင်းလဲလာနေတဲ့အတွက်အရင်ကလိုနိုင်ငံကြီးတွေကိုပဲအားကိုးနေလို့မရတော့ဘဲနိုင်ငံကြီးနိုင်ငံငယ်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ်Shangri-La Dialogue ဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကတော့အရှိတောင်အရှမှာအကြမ်းဖက်ဝါဒီတွေရဲ့အနေအထားဘယ်တော့မှမနဲ့မတူအောင်မြင့်တက်နေတယ်လို့ပြောကြားခဲ့ပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုဒေတာရင်းဘလို့ကင်တွယ်သင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာစင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကအခုလိုပြောသွားခဲ့တာပါ။အရှိအလယ်ပိုင်းကနေပြန်လာကြမဲ့ IS တိုက်ခိုက်ရေးသမားတွေရဲ့အနေအထားဒေတာရင်းအကြီးမားဆုံးလုံခြုံရေးအန္တရာယ်ဖြစ်တယ်လို့သူကပြောခဲ့ပါတယ်။
We know of at least 31 terrorist groups in this region that have pledged allegiance to ISIS, and there is evidence of increasing transnational cooperation among regional terror networks.
စစ်သွေးကြောအဖွဲ့ကိုတစ်ဆာခံထားတဲ့အကြမ်းဖက်အဖွဲ့ပေါင်း31ဖွဲ့တဲ့မနေ့ဒီဒေသမှာရှိနေတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ဒေသရင်းအကြမ်းဖက်အဖွဲ့တွေအကြားနိုင်ငံဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုလည်းမြင်တွေ့နေရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒတွေဟာဒေသထဲမှာအရင်တည်းကနိုင်ငံတစ်ခုနဲ့တစ်ခုကြားလူကုန်ကူးမှုလက်နက်ကုန်ကူးမှုလုပ်နေကြတဲ့ရာဇဝတ်ဂိုင်းတွေကိုအတုံးချနေကြပါလေ။နှဲ့နှဲတဲ့တောတောင်တွေရှိတဲ့နေဆက်တွေဟာအကြမ်းဖက်သမားတွေအတွက်ပုံခိုဖို့တင်နန်းပေးဖို့နေရာကောင်းတွေဖြစ်ပါလေ။ဒီအုပ်စုတွေကျွန်တော်တို့ဒေသတွေကိုပိုရောက်လာမယ်ဆိုရင်အာဆီယံနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေပိုလုလာနိုင်ပါလေ။
ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့နိုင်ငံတစ်ခုနဲ့တစ်ခုကြားလုံခြုံရေးဆိုင်ရာအချက်အလက်တွေမျှဝေကြဖို့အရေးကြီးတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကဆွေးနွေးသွားခဲ့ပါတယ်။ဘာသာရေးဆိုင်ရာအစွန်းရောက်မှုနဲ့တဘာဝဘေးဒဏ်လိုစိန်ခေါ်မှုတစ်တွေနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်းဟူစိန်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိစ္စကိုပါထည့်ပြီးဆွေးနွေးသွားပါတယ
် There is nothing wrong at all with wanting to put our country and our citizens first. The problem is when such sentiments are accompanied by religious and ethnic chauvinism.
ကိုနိုင်ငံကိုလူမျိုးကိုရှည်တန်းတာဘာမှမမှားပါဘူးဒါပေမဲ့ဘာသာရေးလူမျိုးရေးကြီးစိုးတဲ့အမြင်တွေပါလာတာကပြဿနာဖြစ်ပါတယ်။အပြတ်အသတ်အမုန်းပွားမှုတွေနိုင်ငံတကာပူးပေါင်းဆောင်ရွက်မှုပေါ်လက်မခံတာကပြဿနာဖြစ်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေကြုံနေရပါတယ်။ဘုံနားလည်မှုတွေလက်ခံမှုတွေအပြန်အလှန်အပေးယူရှိမှသာတည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတည်ငြိမ်တဲ့ကမ္ဘာကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်။
နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ WIWS ကစီစဉ်တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့စစ်အင်အားချက်ထွင်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလက်တလောအတိုက်ခိုက်ခံရမှုကိုဥပမာပေးပြီးဘာသာရေးအစွန်းရောက်မှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုနှိမ်နင်းကြဖို့အတွက်နိုင်ငံတွေကြားမှာပို့ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြသူအများစုကထောက်ပြခဲ့ကြပါတယ်ရှင်
။မတ်စုမြတ်ပါပါခင်ဗျာ။တော်ရရှိပါခင်ဗျာ။လူနည်းစုဘာသာဝင်တွေရဲ့ဝိပုကိုးကွယ်မှုတွေအပေါ်ကန့်တတ်ထားတဲ့
Ubri, Luton Lonidigo, Pepchepo, HRW, Lukunye, Fuejiga, Mima Suyao, Titan Townsu Labare, to the Pien, Muslim Ubola, Drain Truye, Suwe, Wipimugo, Chencho, Hantamuri, Mulopo, Titan Tabare, Bisongo, Satu, Mimentare, Kutanyo, got the Biabibalim.
Mila Tosa Tianirunga, Yango Tarida Mune Dema, Islam Badawin Chu, Lamo Tabido, Wipu Sudong Lepo, Tasaya Dida Anabaniga, Chencho, Damidari, Lokerelu, HRW, Tobian Jama, Popiaware. Leo, Balai, Johnny, Kanta, Pippin, Kare, Chiniha, Petanaya, Jimmy, Pipio, a toothpito, Kulumu, the Muslim, Ubola, Dema, Truya, Lulaswa, Wipu, Sudan, Murigu, Gawe, Pibu, a Surago, Isha, Dubuga, Down Suvari. Balaina Patabio, the Pata Sane, May Ubrigu, Petemu, Lure, Lu, Isha, the Blue, Pioga, Bugu, Phil Robbins sang up, Yugu, Piovari.
Human Rights Watch also calls for immediate action to revoke the government's discriminatory
laws.
Bigger Lago Manga, Tagida Mune, Dream Islam Badawin Chu, Lamo Tabido, Wipuraha, Truya Wipu Nija, Badai Jongli, Bekara Jong, Akulu Lama Bo Tua, Sanapiara Sugo, Yusamu Chu Shibare. Badawan Chichi Longani Loka in the Pite, Kushangaro Dam Hobulo Niemai.
Currently, the Arua, the Badai Sabin Yangi, Shia Kajaro, I Sabin Yangi Madura with you. Now, with you are Ala, Araga, Nabaji, Pida, with Nashina, you know, by Machina and Sena, I love Chamber. ဒီချမ်းကြီးကတော့ဘွားကြောက်လည်းသူအသိမပြေဘူးနောက်ဇာတိတမှာလာကြတော့နေတဲ့ဒီလိုမျိုးများသူကလက်လုံးလက်စားသမားတွေများတော့နေပတ်ဆိုရင်သူကမျိုးရဲမှာအလုပ်လာလုပ်ကြတယ်ပြီးရင်အင်ဂျင်ပြီးတော့မှသူတို့အင်ရဲ့အဝန်အမီနာဝန်ကျင်မှာရှိတယ်ဒါကြီးစာတင်ကြောင်းတွေမှာဝစ်ကြည့်တယ်ဒါဒီနေ့ကြောက်တော့ဘာသာရေးစာတင်ကြောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့သူတို့မှာဝစ်ကြည့်ကြနေရမှာရှိတယ်မရှိတော့ ကျွန်တော်လည်းကတော့ဝိမတိဝင်တဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဘုဘမှာကလည်းဝိမတိဝင်တဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဘုဘမှာကလည်းဝိမတိဝင်တဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဘုဘမှာကလည်းဝိမတိဝင်တဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဘုဘမှာကလည်းဝိမတိဝင်တဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိ
ဆက်သွယ်ပြီးမှဖြစ်ဆိုခြင်းမရှိပါဘူး။ဒါလိုမျိုးလမ်းမော်ထွက်ဝတ်ပြူရာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြေညာခဲ့တယ်လို့ဒေသခံတူကတော့ပြောပါတယ်။အိရှာဝီပြောခွင့်ရဖေရောဘတ်ဆန်ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဝန်ကြီးဌာနကဖြစ်စီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတာမြင့်ပေးဖို့တောင်းဆိုပါတယ်။
လို့လဲဆိုတာကိုယ်ွယ်ယုံကြည်ခွင့်အရာဘာသာရေးဝတ်ပြုဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းချောင်ဟန်တာရာမျိုးတွေမလုပ်တင်ပါဘူး။လို့လဲဆိုတာကိုယ်ွယ်ယုံကြည်ခွင့်အရာတကဘာလုံးကလေးသားလိုက်နာမယ်လူခွင့်တရားဖြစ်ပါတယ်။ဒါကြောင့်တော့စမ်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့စိုးရိမ်စရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြော
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ HRW ကတော့လွတ်လပ်စွာဝတ်ပြုကိုယ်ခွင့်권ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကောက်အွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေးနွေးကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30 40 49ရို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းဒိုမီတာ190 kHz 1505တို့ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဆိုကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနေကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့
ဒါကတော့စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်တုဒ္ဒဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။ရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာငွေချင်းမောင်ကစ်ကန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆောင်းပါးကတော့မြန်မာညီညာရေးဖြစ်စဉ်မှာကြုံတွေ့ရမယ့်အခက်အခဲများလို့ခေါင်းစဉ်တက်ထားပါတယ်။ငင်းငယ်ရေးဆွေးနွေးမှုကနေအောင်မြင်မှုတွေစတင်ရရှိနေပြီဖြစ်တဲ့ကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ညီလာခံအပိတ်မိန်ကုန်းမှာပြောကြားသွားခဲ့တဲ့အကြောင်းဆောင်းပါးကိုအစကြည့်ပြီးတော့ရေးသားထားပါတယ်။ငားရဲ့ကြာကျင်းပခဲ့တဲ့အဲ့ဒီညီလာခံကိုအစိုးရစစ်တပ်နိုင်ငံရေးပါတီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းသားအဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေ1400လောက်တည်ရောက်ခဲ့ကြပြီးနိုင်ငံရေးစီးပွားရေးလူမှုရေးမီဒီယာကိစ္စသဘာဝပတ်ဝန်းကျင်ရေးရာကိစ္စစုစုပေါင်းအကြောင်းအရာခေါင်းစဉ်40ခုကိုဆွေးနွေးခဲ့ကြပြီး39ခုကိုအများဆန္ဒနဲ့အညီသဘောတူညီခဲ့ကြတယ်လို့ရေးသားထားပါတယ်။အန်တီမာရီမန်းချက်ဖြစ်တဲ့အစီအတီးစမ်းနဲ့ဖက်ဒရယ်စနစ်အတွက်အခြေခံအုတ်မြစ်ချဖို့မျှော်မှန်းလှုပ်ဆောင်တာဖြစ်တယ်လို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့သူမရဲ့ခန္ဓာပိတ်ပွဲအမှားစကားပြောကြရမှာဒီကနေ့ရေးထိုးတဲ့သဘောတူညီချက်တွေဟာညီညာရေးအမျိုးသားပြန်လည်ရင်ကြားစေရေးDemocratic Federal ပြည်ထောင်စုကြီးပေါ်ထွန်းရေးအတွက်အလွန်ကိုထူးခြားတဲ့ဖြစ်စဉ်ဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။သဘောတူညီချက်မှာ Federalism ရဲ့အဓိကအရေးပါတဲ့အချက်တည်ဖြစ်တဲ့ဒဏ်သူညီမျှမှုကိုယ်ကံကြမ္မာကိုကိုဖန်တီးပိုင်ခွင့်အစရှိတာတွေမပါသလိုနောက်မှအဲ့ဒီကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။နောက်ပြီးအလွန်ရေးပါတဲ့အတိမ်းဆောင်မခံတဲ့မေးခွန်းထုတ်စရာအချက်နှစ်ချက်ဖြစ်တဲ့ Federal စစ်တပ်ဒီဖွဲ့စည်းရေးနဲ့ခွဲထွက်ပိုင်ခွင့်ကိစ္စတို့ဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့ကတော့လက်နက်ကင်တပ်ဖွဲ့တွေထားရှိဝင်ပြုဖို့နဲ့လက်နက်တွေဆက်လက်ပြီးတော့ကင်ဆောင်ဝင်ပြုမယ်ဆိုရင်ပြည်တော်စုစစ်တပ်နဲ့ဒေသခံစစ်တပ်တွေကြားမှာနေနေပိုင်ဆိုင်မှုပြဿနာတွေလက်နက်ကင်ပြည်ပခန့်တွေဟိုရင်ကဖြစ်ခဲ့သလိုပြန်ပြီးတော့ဖြစ်လာလိမ့်မယ်လို့ယုံကြည်နေပါတယ်။နောက်ထပ်စင်ခေါ်မှုတစ်ခုကတော့ခွဲထွက်ရေးကိစ္စဖြစ်ပြီးအဲ့ဒီကိစ္စကလည်းအလွန်ရှုပ်ထွေးနေနေပြီးတော့လွတ်လပ်ရေးရရှိခဲ့တဲ့1948ခုနှစ်တည်းကအစပြုခဲ့တာပါ။ NC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအတွင်းမှာညီညာရေးသဘောတူညီချက်မှာခွဲထွက်ရေးမူထည့်သွင်းရေးမထည့်သွင်းရေးလက်ခံသူနဲ့လက်မခံတဲ့သူကွဲပြားနေပါသေးတယ်။ NCA သဘောတူညီချက်ထဲမှာဆိုရင်ပြည်တော်စုစနစ်ကိုဆက်လက်ပြီးတော့ကျင့်သုံးသွားဖို့သဘောတူညီကြောင်းထည့်သွင်းထားတာကိုထောက်ပြရေးသားထားပါတယ်ခင်ဗျာ။နောက်ဆက်လက်တင်ပြချင်တာကတော့မြန်မာနိုင်ငံအနေနဲ့ညီညာရေးဆွေးနွေးပွဲရိုဟင်ဂျာအရေးကိစ္စနဲ့ကျုပ်နိုင်ငံဆက်ဆံရေးကိစ္စတွေမှာတိုးတက်မှုတွေရှိနေတဲ့အကြောင်း Nikkei Asian Review စာတောင်းမှာwin robinson ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်လက်ရှိအစိုးရအနေနဲ့အာဏာရရှိလာတဲ့14လအတွင်းကြိုးပမ်းလှုပ်ဆောင်တဲ့နေရာတွေအားလုံးမှာအောင်မြင်မှုအရှိဆုံးလှုပ်ဆောင်ချက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးမှုဖြစ်တယ်လို့နိုင်ငံတော်အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကပြောဆိုတဲ့အကြောင်းရေးသားထားပါတယ်ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့ပြည်ပခန့်တွေမှာဆင်းရဲကြညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်နေတယ်ဆိုတာမှန်ကန်မှုမရှိတဲ့အကြောင်းသူကညင်းဆိုပါတယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ကြားမှာဟာဗျူဟာမြောက်တည်ရှိနေကြောင်းမကြသေးခင်လတွေအတွင်းမှာနိုင်ငံတော်သမ္မတကြီးဦးထင်ကျော်နဲ့ဒေါက်တာဆန်းစုကြည်တို့ဟာတရုတ်ပြည်ခီးစဉ်ကိုတွားရောက်ခဲ့ပြီးတရုတ်ခေါင်းဆောင်တွေကလည်းမြန်မာနိုင်ငံကိုအပြန့်လှန့်လေပတ်ခဲ့ကြကြောင်းတခါတည်းရန်နှစ်နိုင်ငံကြားမှာပြဿနာတွေရှိပေမဲ့ပူးပေါင်းဆောင်ရွက်ဖြေရှင်းလို့ရတဲ့အကြောင်းမြန်မာနိုင်ငံဟာကဏ္ဍအများအပြားမှာအမြင်နဲ့လူတို့တရုတ်နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်လျက်ရှိတဲ့အကြောင်းပြောဆိုတယ်လို့ရေးသားထားပါတယ်ခင်ဗျာကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပြီးမှတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေကြပါပြီ။မနေ့ကတိုင်းနားဆင်နေကြအမေရိကန်အေဂျန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်တာလှလှတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။
Digim ne, tibiame, idiom at the umaro.
Chip on your shoulder.
Pibari, salumanga. CHIP, chipka, diniama, tisa, titungye. ON onga, poma. YOUR, yoa, thingy. SHOULDER, shoulderga. Pacosuro. Squire to me, tie, tibigaro. Pacomoma, tintare, tisa, libo. ဒီသုံးစစ်တဲ့လာတာကတော့ဆက်ကိုရစုကလို့ဆိုပါတယ်။ထိုစဉ်ကရန်စာကျင်းနေရန်ဖြစ်ချင်းနေစိတ်ရှိတဲ့လူဟာတစ္ဆာကိုဘုဟုမောမှာတင်ပြီးတတ်တိရှိရင်ဘုဟုမောမှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးစင်းတဲ့လာတယ်လို့ဆိုပါတယ်။ဒီရမအသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြီးချင်းအဖြစ်သိနိုင် Nidu, Yan Pipu, Sound Nidugo, Yinun Dona Pipari, Dizone Badelu, George Kupide Ubago, Nasinjayao.
What's bothering that guy? Watch out! He's got a chip on his shoulder.
Eringinaga, Papini, and Ebia. Ditano? Duga Loga Jigo, Machimana, Pini, Resuro, Yanu Nide, Lulu, Debe Yavari. Umago, not a count, Nasinjayao.
What's bothering that guy? Watch out, he's got a chip on his shoulder.
Yan Pilu de Lu, Loga Jigu, John Kukujang, Machimena, Pini de Luzamugo, Idiom Adonia, Pelu Yinion Piomele.
He's got a chip on the shoulder.
Lupiolu Yavari, Eragaro, Tigrimine, Timpia Gede, Idiom Adome Pipari.
ໂລລາລາດາຊີຊັນ17ແມຣິກັນອີດຽນດົງອັງກິດສາຕင်ງາຈາກໍຕင်ເສັດໄປເກດາຜິດပါແດ້ອູກໍຊີວາຍີກັນນາກໍທົ່ວຕင်ໄປပါတော့ແມ່ຕຽວຫນັງງານກະອຸສອງຕີສောက်ແມ່ 1 belt 1 road ခုနဲ့27ရာစုရေချောင်းဆိုင်ရာပိုလမ်မရဝင်းတစ်ခုစတင်ရေးဆိုင်ရာပူပေါင်းဆောင်ရည်ကျမ်းမာရေးကဏ္ဍပူပေါင်းဆောင်ရည်ငလင်းအလွန်ပကံမှာရှိတဲ့တမိုင်းအဆောက်အုံတွေပြည့်ရင်ထင်းထင်းကာကွယ်စောင့်ရှောက်ရေးစတဲ့နားလည်မှုစာချုပ်လောက်၅ခုကိုလည်းလက်မှတ်ရေးထိုးပြီးဖြစ်ပါတယ်ဒီစီမံကိန်းမှာပါဝင်ခြင်းအပြင်မြန်မာနိုင်ငံအတွက်ရရှိလာမဲ့ကောင်းကျိုးဆိုးကျိုးတွေကိုစီဝေးမှာကိုရင်တ Nipi, a good rim by a Siwai Ganama, Kuzo Winlanga, Tempia Tarago, Nasimakna.
Simangani Polani Abjim or Nemanga Siwai, Nyazon from you to the Al, the Pulama Simangania, a talk of Yuzi Melo, Yusami.
ဒီကဘာပန်တို့ပြည်ပြည်တို့ကနေပြီးတဲ့အချင်းွေနည်းနည်းပါးပါးလောက်ကပဲကျွန်တော်တို့ကအဲ့လောက်နေပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်ဒါကြောင့်မို့ကျွန်တော်တို့ပါကူပါပါမယ်အချင်းကြီးရောက်သွားတာပေါ့လေဆိုတော့အဲ့လိုရောက်တဲ့အခါမှာဒီကံကနေကျွန်တော်နိုင်ငံကိုအကျိုးရှိဖို့ကတော့ကျွန်တော်ထင်တယ်အဆင့် ပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေ။ဆိုကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနှက်ကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီညွတ်မှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်။သူတို့ရဲ့လူလားချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအစိုးရတွေကနေပြီးတော့လိုက်နာလာအောင်ကျွန်တော်တို့လုပ်ရမယ်။ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့။နောက်တစ်ခုကကျွန်တော်တို့အစိုးရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေပြင်ပြီးတော့အဲဂျာကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်။လိုအပ်လာလို့ရှိရင်ကျွန်တော်ကထိန်းချုပ်ပြီးတဲ့သဘောမျိုးကျွန်တော်ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်ဝိုင်းတွန်းပေးတဲ့သဘောမျိုးလုပ်ရမယ်။တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကဘာကူလာတမကလို့အဖွဲ့အစည်းမျိုးတွေဒီကဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်စောပြီးတော့ဟိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်ဒါပါဝင်ခြင်းတိမ့်မကြီးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ခင်းကြောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ်
။တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်။ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲ။မပါလို့ရောမဖြစ်ဘူးလားပေါ့နော်။မေးဟိုဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့။ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာပိုင်းဆိုင်ရာနည်းအားနည်းတဲ့အရာတွေရှိနေတဲ့အခါကျတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မြင်မယ်လေသူတို့အကျိုးများရှိအောင်လေသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနေခံလဲရတာအညာခံလဲရတာမျိုးဟောမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမပါရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေမြဲလေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့ဆိုတာတွေလည်းအဲပါနာနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်တာလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းမီနိုင်ငံဖြစ်နေတယ်အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကိုဒီစီမံကိန်းကို1960လောက်ကသာလုပ်မယ်ညီမပါမလားလို့ပြောရင်မပါဘူးလို့ပြောရင်လေကျွန်တော်တို့အတွက်သိပ်ပြဿနာမရှိဘူးပေါ့ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ့်ခြေတော့ပေါ့ကိုမမမမန်ရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်ကဆုံးယူလာလိုက်တာဒီ2030ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှိတောင်အရှမာနေဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်နောက်ဆုံး5ခုထဲမှာတော့ပါလာပြီပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီရှိကိုဘယ်လိုမှတက်ဖို့အခြေအနေမပြီးတော့တော်တခုရှိတာကတော့ငကူတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအခြေအနေတွေပါဒီကိုထိန်းသိမ်းနိုင်မယ်ဆိုတော့လည်းပဲရရှိတလောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အခြေအနေပါရင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမယ်သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာရမယ်ဒီသိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင့်စဉ်ပြီးတော့ပဲကျွန်တော်တို့ပါလာကြပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းသိမရှိဘူးပေါ့
ဟုတ်ကဲ့ဒါလက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့နှာခုထိုးလိုက်တာအဲတွေ့တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးကိုမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့ပြည်ပြကြကြကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်ရမှာပေါ့လေဒါပေမဲ့ဘယ်လို project တွေကိုပါမလဲဘယ်နှစ်တော့မှပါမလဲဒါလည်းနှစ်ရှိစီမံကိန်းယူဘယ်လောက်တိုင်းသာထိပါမလဲဆိုတာတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမှာဟာဒီအများကြီးပဲဖြစ်နေတယ်ဆိုတော့
ဒီညမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလဲပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောနေတဲ့သဘောဖြစ်တာပေါ့နော်။ဒီဝါရီကနာကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့ကိုအောင်စီစဉ်တက်တဲ့တုဒ္ဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြပါခင်ဗျာ။
Nila Nasakuenia, Tonsangaumia, American Tamra, John Fitzgerald, Canadian, Nidia, Muni Pipare, Tamra, the then Tony Dower, Tansong Bino, Tongo, Tosset, Tongunima, Tuloja Makanaga, American Tamine, Yijimu Yarima, Tuhatamu, Tujazo, Sansong Nangedua, Alan Muda, Sidinia, Mamil Nantare, Tonsangaumia, American Tamra, John F. Canadian, Tame, Bama Masoye, Lyo Garwa Pidu Miapia Shivare, Tamia de Tamara de Ule Pirajao, Muse Hong Muse Tidi Jama, Tu Bo Tu Tamu Tawari, American Tekadu, Ludone Tamara Sangali Lai Tanaga, James Tawagaro, Tamara Kennedy Letaka, Eri Muse Polamu Mugu, Agulo Pembiam Piaware.
I was in college when that happened. Everyone in that generation.
There's
a myth around him, and he died very young.
We
observe today not a victory of party.
President Kennedy led with a steady hand, defusing the most perilous moment of the Cold War.
And neither have I wings to fly. Build me a boat that can carry to. ကုရောဇွန်လအတွင်းဖြစ်ပွားခဲ့တဲ့တမိုင်းတွင်နေရတွေအကြောင်းကိုဆက်လက်တင်ပြလိုပါရခင်ဗျာဌာနေတိုင်းနာအိန္ဒိယတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုတဲ့ဥပဒေထုတ်ပြန်တဲ့အကြောင်းစပြောပြပေးခြင်းပါတယ် 1924ခုနှစ်ဇွန်လ2ရက်နေ့မှာအမေရိကန်လွှတ်တော်ကအမေရိကန်ပြည်ထောင်စုအတွင်းမွေးဖွားတဲ့ဌာနေအိန္ဒိယတွေကိုနိုင်ငံသားပေးတဲ့ဥပဒေတရက်ပြဋ္ဌာန်းခဲ့ပါတယ်မဆုမွေဒ
ီလိုမျိုးဌာနေတိုင်းရင်းသားအိန္ဒိယနေရဲ့နိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိခဲ့တာပါ1860ခုနှစ်အမေရိကန်ပြည်တွင်းစစ်ကာလမတိုင်ခင်တုန်းကအိန္ဒိယသွေးတဝက်ဒါမှမဟုတ်အိန္ဒိယသွေးပါတဲ့သူတွေရဲ့နိုင်ငံသားဖြစ်ခွင့်အပေါ်မှာကန့်သတ်မှုတွေရှိခဲ့ပါတယ်တဲ့ရှင်ဒီပြည်တွင်းစစ်ကြီးပြီးသွားတဲ့အခါမှာတော့အပြောင်းလဲလိုလာတဲ့ Republican တွေကအိန္ဒိယနေနိုင်ငံသားဖြစ်ခွင့်အရေးလွှတ်တော်မှာအင်တိုက်အားတိုက်စ조사လာပါတယ်အ ਨੇ ဆုံးလူပြူတွေနဲ့ပေါင်းသင်းဆက်ဆံရေးအဆင်ပြေတဲ့အိန္ဒိယတွေကိုတော့နိုင်ငံသားပေးတဲ့နဲ့ဆိုပြီးသူတို့ကအဆိုပြုလာတာပါဒါပေမဲ့လည်းဒီအဆိုကိုထောက်ခံမှုလုံလုံလောက်လောက်မရတာကြောင့်မအောင်မြင်ခဲ့ပါဘူးရှင်
ဒါပေမဲ့1888ခုနှစ်အရောက်မှာတော့အမေရိကန်နိုင်ငံသားနဲ့လက်ထက်တဲ့အိန္ဒိယအမျိုးသမီးတော်တော်များများကိုနိုင်ငံသားဖြစ်ခွင့်ပေးခဲ့ပါတယ်1924ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥပဒေအရတော့ဒီမြေမှာမွေးရသူတွေအားလုံးကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်တာပါဒါပေမဲ့လည်းချင်းချက်တစ်ခုတော့ရှိပါတယ်ပြည်ထောင်စုအစိုးရကအခုလိုနိုင်ငံသားဖြစ်ခွင့်ပေးလိုက်ပြီးမဲ့မဲပွေးခွင့်ကိုတော့တချို့ပြည်နယ်တွေကချုပ်ကန်ထားပါတယ်ဒါကြောင့် African American တွေအပါအဝင် American Indian တွေလည်းမဲပွေးခွင့်ညှင်းဆုပ်ခံခဲ့ရပါတယ်
ဒီနေ့အချိန်မှာတော့အမေရိကန်ပြည်ထောင်စုမှာမွေးတဲ့သူမဟုတ်ဘူးဆိုရင်တော့မှနိုင်ငံသားဖြစ်ဖို့အခွင့်အရေးတွေပေးထားပြီးတာအလုံးအသိပါပဲရှင်။လူမျိုးဘာသာမခွဲခြားပဲရွှေပြောင်းအခြေချနေထိုင်သူတွေဟာသတ်မှတ်ထားတဲ့စီမင်းစီကံဘောင်တွေထဲမှာနေထိုင်မယ်ဆိုရင်အမေရိကန်နိုင်ငံသားဖြစ်ခွင့်ကိုပေးထားပါတယ်ရှင်
။ကဲဒီတစ်ခါတော့ဘယ်တော့ကဘလို့စိတ်ကူးမျိုးရပြီးတော့တယ်လီဖုန်းကိုစထွင်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးခြင်းပါလေဗျာ။လွန်ခဲ့တဲ့နှစ်ပေါင်း140 1885ခုနှစ်ဇွန်လ2ရက်နေ့မှာအလက်ဇန်းဒါဂရမ်ဘဲလ်ကဒက်ခွဲဆန်တကံမတော်တဆဖြစ်မှုကနေတယ်လီဖုန်းတီထွင်မှုအကြံရခဲ့တာပါမစ္စတာဘဲရဲ့လက်ထောက်ထောမတ်စ်ဝတ်ဆန်ဟာကလော့ခ်စပရင်လို့ခေါ်တဲ့လျှက်စစ်ကြားကန်ပစ္စည်းတစ်ခုကိုဝါယာကြိုးနဲ့ဆက်သွယ်ထားတဲ့တခြားလျှက်စစ်ပစ္စည်းတစ်ခုနားကနေဆွဲယူလိုက်တဲ့အခါမှာဒီဝါယာကြိုးရဲ့တခြားတစ်ဖက်စွန်းဒီတခြားတစ်ဖက်ခန်းထဲမှာထားတဲ့စပီကာကနေပြီးတော့အသံမြည်လာပါတယ်
အဲ့ဒီအချိန်မှာအလက်ဇန်းဒါဂရဟမ်ဘဲလ်ကအဲ့ဒီစပီကာမီတဲ့အတန်ကြောင့်တစ်ဖက်အခန်းကိုအပြေးလာပြီးတော့ခုနကတော့ဝက်ဆန်ဘာလုံးလိုက်တာလဲလို့မေးပါတယ်။အဲ့ဒီမတော်တဆဖြစ်မှုဟာအတန်ကနေပြီးဝါယာကျိုးထဲမှာလျှက်စစ်လိုင်းပြောင်းဒီနောက်မှာတော့လျှက်စစ်တန်လိုင်းကိုအတန်အဖြစ်ပြန်ပြောင်းယူရင်ဝါယာကျိုးရဲ့တခြားတစ်ဖက်မှာအတန်ကိုပြန်ကြားရတယ်ဆိုတော့ဂရဟမ်ဘဲလ်ရဲ့အယူဆကိုပိုးပြီးတော့မှခိုင်မာစေခဲ့ပါတယ်။အဲ့ဒီနောက်တစ်နှစ်အကြာမှာတော့ဝါယာကျိုးကနေတစ်စင်လက်ခံရယူနိုင်ပြီးနားလည်နိုင်စွမ်းရှိတဲ့စကလုံးတွေကိုကြားရတဲ့စနစ်တစ်ခုကိုဖန်တီးနိုင်ခဲ့ပါတယ်။ဒါဟာတယ်လီဖုန်းကိုစတင်ဖန်တီးလိုက်နိုင်တယ်လို့လည်းပြောလို့ရနိုင်ပါတယ်ရှင
်။ဒုတိယတစ်ခွင်အမေရိကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အင်္ဂါညတိုက်ရိုက်လေးဆိုင်အတွက်ကြီးညာချက်ကိုနားဆင်ပါခင်ဗျာ။
ရရှိမြပြနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအေရာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလူတွေတို့ရှင်တွေ VV ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ VV မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@vnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မကြမယ့်တို့ရှင်တွေကြိုပေးပါခင်ဗျာ
။တဲ့ဒီလိုက်မှာပါဝင်ဆွေးနွေးလူတွေ VV ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နဲ့ဆီးရီးယားမှာ IS စစ်သွေးကြော်တွေကိုထိမှုန်းတိုက်ခိုက်မှုတွေအရှိန်မြင့်တင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်။ CBS ရုပ်သံမေးမြန်းခန်းမှာဝန်ကြီးမက်တစ်ကအမေရိကန်ရဲ့ဦးဆောင်တဲ့ IS စစ်သွေးကြော်နှင်းကြီးမဟာမိတ်အဖွဲ့ဟာIS အချမ်းဖက်သမားတွေကိုတနေရာကနေနောက်တနေရာကိုမောင်းထုတ်ပြီးတဖြည်းဖြည်းချင်းပျောက်သွားအောင်လုပ်တဲ့နီးဗျူဟာကိုတုံးနေရာကနေအခုတော့အချမ်းဖက်သမားတွေကိုဝိုင်းထားပြီးလုံးဝပျောက်ကွယ်သွားအောင်ဖျက်ဆီးဖယ်ရှားဖြစ်တဲ့နီးဗျူဟာမျိုးကို ပြောင်းပြီးတုံးနေတယ်လို့ပြောကြခဲ့ပါတယ်။အခုလိုလှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကနိုင်ငံရခြားကနေလာပြီးတိုက်ခိုက်ကြတဲ့သူတွေအတွက်တိုက်ခိုက်ရင်အသက်မသေးပဲကျန်နေရင်သူတို့ရဲ့နေရရင်ဖြစ်တဲ့မြောက်အာဖရိကတို့ဥရောပတို့အမေရိကတို့အာရှတို့အာဖရိကတို့ကိုမပြန်နိုင်အောင်လှုပ်ဆောင်မှုဖြစ်ကြောင်းလဲဝန်ကြီးမက်ဒစ်ကပြောပါတယ်။သူတို့အသက်မသေးပဲနေရရင်ကိုပြန်ဖို့ကျွန်တော်တို့အနေနဲ့ခွင့်ပြုတော့မှာမဟုတ်တော့ပဲကာလီဖိတ်နိုင်ငံတည်ဆောက်ဖို့လုပ်ရမှာပါဝင်နေတာနဲ့သူတို့တိုက်ခိုက်တဲ့နေရာမှာတင်တားဆီးဖို့အတွက်လုပ်တော့မှာဖြစ်တယ်လို့လည်းပြောပါတယ်အခုလို IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့နီးဗျူဟာနဲ့တိုက်နေတဲ့နှုံသားကိုပြောင်းလဲပစ်လိုက်ပေးမယ်အဲ့ဒီဒေတာတွေမှာရှိတဲ့အပြစ်မဲ့ပြည်သူတွေကိုကာကွယ်ဖို့လိုမျိုးတခြားထိတွေ့လှုပ်ဆောင်နေတဲ့လုံထုံးလုံနီးတွေကိုတော့ပြောင်းလဲပစ်မှာမဟုတ်ဘဲအရက်သားတွေကိုတတ်နိုင်တဲ့ဘက်ကနေအကာအကွယ်ပေးသွားမှာဖြစ်ကြောင်းဝင်ကြီးမက်ဒစ်ကပြောပါလေ IS စစ်သွေးကြော်တွေပြိုကွဲပျက်စီးသွားပါမလားဆိုတာကိုမေးနေစရာတော့မလိုကြောင်းလဲကာကွယ်ရေးဝင်ကြီးမက်ဒစ်ကပြောပါလေဒါပေမဲ့တိုက်ခိုက်တဲ့နေရာမှာစစ်တပ်နဲ့ကြီးပဲတိုက်တာမျိုးမဟုတ်ဘဲအတွင်းခေါ်ပိုင်းဆိုင်ရာကိုပါချိန်မုံတိုက်ခိုက်ဖို့လိုအပ်တယ်လို့အထူးပြုပြောဆိုခဲ့ပါလေသူတို့တွေနောက်ထပ်လူသစ်စုဆောင်းမှုတွေမလုပ်နိုင်အောင်လှုပ်ထားဖို့လိုတဲ့အပြင်သူတို့တွေရန်ပုံငွေရှာဖွေလို့မရအောင်ကိုပါလှုပ်ကြအောင်ဖြစ်ကြောင်းလည်းပြောပါတယ်ဒီလိုလုပ်နိုင်ဖို့အတွက်သူတို့ရဲ့လှုပ်ဆောင်မှုတွေကိုသူတို့ကိုယ်တိုင်းပဲပြန်ပြီးရှက်ကြောက်လာအောင်နဲ့သူတို့ရဲ့အချမ်းဖက်အမုန်းစကားပါမှုတွေကိုရှက်တက်လာအောင်သူတို့ကိုအကာအကွယ်ပေးထားတဲ့နိုင်ငံတွေနဲ့ကင်းကွာတော့အောင်လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်အမျိုးသမီးတွေနဲ့ကလေးငယ်တွေကိုတတ်ဖြတ်သူဟာအကျဉ်းသားတရားမဲ့သူဖြစ်ပြီးဘယ်လိုဥပဒေမဲ့တတ်ဖြတ်မှုမျိုးကိုမှလုံးဝမပေးဘဲတားဆီးရမယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်အဲစစ်သွေးကြော်ရဲ့ကာလီဖိတ်နိုင်ငံတည်ဆောက်ဖို့လုပ်နေတာဘယ်လောက်ပဲခိုင်မာပါစေမဟာမိတ်အဖွဲ့တွေအနေနဲ့ဖြိုခွဲနိုင်မယ်ဆိုတာကိုမေးခွန်းထုတ်နေစရာမလိုပေမဲ့တစ်ချိန်တည်းမှာပဲသတိထားရမှာကတခြားအဖွဲ့အစည်းတွေကြီးထွားလာမှာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ရန်သူကလည်းဆက်ပြီးဖိအားပေးရမှာဖြစ်ကြောင်းနဲ့ဒီကိစ္စအတွက်ရောင်ရဲနေလို့မရဘူးလို့မစ္စတာမက်ဒစ်ကပြောပါတယ်။အဲစစ်သွေးကြောချိန်မုန်းရင်းနဲ့ပတ်သက်ပြီးရောင်ရဲချိန်နဲ့မနေပဲခိုင်မာတဲ့ယုံကြည်ချက်အပြည့်နဲ့လှုပ်ဆောင်နေတဲ့ကာကွယ်ဝင်ကြီးမက်ဒစ်ကိုညဘက်တွေအိတ်မပြောပဲဖြစ်နေတဲ့အကြောင်းများရှိပါသလားလို့မေးတဲ့အခါမှာတော့ညမှာသူများတွေနိုးနေအောင်လှုပ်ထားတာမျိုးမရှိပါဘူးလို့ဖြေကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအင်ကာနီမင်းဖက်အစီအစဉ်တွေကိုဆက်တက်ပြီးတော့နားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဒီလ3ရက်နေ့စနေနေ့တုန်းကဒီဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ East London အရက်မှနေကြတဲ့အသက်28နှစ်အရွယ် Kuran Bad နဲ့အသက်30အရွယ် Rashid Rioyan တို့ဖြစ်ပြီးတော့တိုက်ခိုက်သူတတိယတယောက်ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ပြောပါတယ်။ Kuran Bad ဟာအိမ်နောင်တဲ့ကလေးမျိုးဖခင်ဖြစ်ပါတယ်။ Rashid Rioyan ကတော့အိုင်ယာလန်နိုင်ငံမှာနှစ်တော်ကြာကြာနေထိုင်ခဲ့ဘူးတဲ့လစ်ဗျားနယ်ဘွားမော်ရိုကိုနိုင်ငံသားဖြစ်တယ်လို့သူကိုယ်သူဆိုထားမှုကြောင့်လည်းကပြောပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကနေဒါနိုင်ငံတိုရန်တိုမြို့ကိုဒေသဆန်တော်ချင်းတင်းတင်းလာနေမနေ့ပိုင်းကရောက်ရှိသွားပါပြီဒေါအောင်ဆန်းစုကြည်ကိုတိုရန်တိုမြို့မှာရှိတဲ့မြန်မာတိုင်းဝိုင်းကလေးစိတ်မှရောသူတဲခိုမဲ့ဟိုတယ်ရှိမှာပါကြိုးဆိုခဲ့ကြပါရယ်ကနေဒါမှာရှိတဲ့ရိုဟင်ဂျာများအသင်းကလူ20ကျော်ဟာလည်းကန့်ကွက်ဆန္ဒပြကြပါရယ်ဂျွန်လ၁၀ရက်နေ့အထိ၆ရက်ကြာမခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ဂျွန်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။တခါဒီအလေးချိန်၃ဒံကျော်ရှိတဲ့ဆက်သွယ်ရေးဂျိုးတုတလုံးကိုတည်ဆောင်သွားတဲ့အိန္ဒိယရဲ့အလေးဆုံးနဲ့နောက်ဆုံးဆောက်တဲ့ဒုံးမြတ်အစ်စ်ကိုနိုင်ငံအရှေ့ပိုင်းကျွန်းတစ်ခုကနေပြီးတော့တင်းလာနေညပိုင်းလုံးကအာကာတာရဲကိုအိန္ဒိယနိုင်ငံကလွှတ်တင်ခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလွင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.